မြန်မာနိုင်ငံအလို့သမားရေးညွှန်ကြားမှုဦးစီးဌာနကမလေးရှားနိုင်ငံကိုအလို့သမားဆေးလွှတ်တာတွေတစ်နှစ်ကျော်ကြာပြီးတော့ရန်နာထရကနေအလို့သမားဆေးလွှတ်မှုတွေပြန်လည်စတင်နေပြီဖြစ်ကြောင်းမလေးရှားမှာရှိတဲ့မြန်မာတန်ယုံကပြောပါတယ်အလို့သမားတွေကိုဘယ်လိုလက်ခံအလို့ပေးသွားမလဲဆိုတဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ
်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကနေမလေးရှားနိုင်ငံကိုအလို့သမားတွေစတင်ဆေးလွှတ်နေပြီဖြစ်ကြောင်းနဲ့မလေးရှားမှာတော့အလို့သမားတွေနဲ့ပတ်သက်လို့စီစစ်လက်ခံမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကအလို့သမားတန်အရာရှိဦးစိုးသိန်းကပြောပြပါတယ
်။ဟုတ်ကဲ့စနေပါရှင်။အဲဖေဖော်ဝါရီတကယ်ဖေဖော်ဝါရီနောက်ကစတာလေဖေဖော်ဝါရီ၈ရက်နောက်ကမစတာ။အဲအမှုဆိုတော့ကိုယ်ကမတိုးရသေးတာဆိုအဲ့တော့လူကြီးတွေစီစဉ်လုပ်မှာဆိုရင်ဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်တို့ကဒီလိုလာပြီးတော့ဒီနေပေါ်နေတော့ပါစီစစ်ပြီးတော့လေမှန်ကန်မှုနဲ့ဟောပြရအောင
်လက်ရှိမှာတော့မလေးရှားမှာရှိတဲ့စစ်ရုံတွေကိုတွားရောက်စစ်ဆေးမှုတွေလုပ်နေတဲ့အကြောင်းနဲ့မလေးရှားနိုင်ငံမြန်မာတန်ယုံကိုစားအကူအညီပေးနေတဲ့ဂျိုဟိုမျိုးကစခန်းတာဝန်ခံဦးတီဟာမောင်မောင်ကပြောပြပါဗျာ
အခုလောလောဆယ်စစ်ရုံတွေမှာတွားစစ်တာမျိုးလေးတွေတွေ့ရတယ်ပေါ့နော်ဟိုဘာလို့ဆိုအဲ့ဒီစစ်ရုံတွေတော်တော်များများမှာဟိုမြန်မာခေါ်ယူမှုတွေအတွက်ကိုသူတို့ဒီစိတ်ရောတော့ပြည်စည်းမှုတွေရှိတယ်ဆိုတာလေခေါ်ယူမှုကတော့ဖြည်းဖြည်းနဲ့တော့စနေမှာပဲလေဒါပေမဲ့တကယ်သူတို့ officially MOU ထိုးဖို့ကိစ္စပဲရှိတော့တယ်လေအကောက်ထိုးပြီးပြီဆိုလို့ရှိရင်တော့တည်တာပြီးစပြီမြန်မာနိုင်ငံအလို့သမားတွေရတယ်တော်တော်များများရှိနေတဲ့အကြောလေဟို ready ဖြစ်နေတဲ့အပိုင်းတွေတော့အများကြီးပါဘာလို့ဆိုတော့ဟိုပြီးခဲ့တဲ့တစ်ခေါက်ဖိတ်ထားပြီးတည်းကမလာပြည့်တဲ့လူတွေရတယ်အဲ့မှာဟိုကြန့်ကြန်နေတဲ့လူတွေလည်းအများကြီးပဲလေ
မလေးရှားကိုနောက်ထပ်စီလွတ်မဲ့အလို့သမားတွေနဲ့ပတ်သက်လို့စီလွတ်လက်ခံမဲ့ကုမ္ပဏီတွေအနေနဲ့တာဝန်ယူမှုတာဝန်ခံဖို့ကိစ္စတွေကိုအလို့သမားဝန်ကြီးဌာနကအလေးထားစီစဉ်လာတာတွေကိုလည်းတွေးရပါတယ်အလို့သမားဆေလွတ်တဲ့ကုမ္ပဏီတွေအေဂျင်စီတွေအနေနဲ့အလို့သမားတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့ဂရိခံဝင်ချက်တွေနဲ့အတူမလေးရှားနိုင်ငံမှာရှိတဲ့အလို့သမားတန်အရာရှိရဲ့ထောက်ခံချက်တွေ calling visa ပါတဲ့ demand letter များလျှောက်ထားနိုင်ပြီဖြစ်ကြောင်းမကြသေးခင်ကပဲထုတ်ပြန်ထားပါတယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွန်ကြားမှုဦးစီးဌာနရဲ့စီရင်အရမလေးရှားမှာတရားဝင်အလို့လုပ်နေကြသူအလို့သမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းနေနဲ့မလေးရှားကိုရောက်သွားတဲ့သူရေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလို့သမား9,000တဲ့မနေ့ရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့လုပ်ကြနေကြသူသိန်းနဲ့ချီရှိပါတယ်ရှင်